စနေနေ့မှာဒဇာကအစ္စရေးလူမျိုး6ယောက်နဲ့ကြာတာပတိနေ့မှာတိုက်ဆုံသွားသူ4ယောက်ရဲ့အလောင်းတွေကိုတွတ်ပေးမယ်လို့ဟာမတ်ကောင်းဆောင်ကပြောလိုက်ပါတယ်။အတန်သွင်းထားတဲ့ထုတ်ပြန်ချက်မှာခါလစ်အယ်ဟေယာကအခုလိုကြေညာလိုက်တာပါ။တယ်ရှိရရတဲ့အိမ်တွေနဲ့စောက်လို့ရပစ္စည်းတွေတန်ခွင့်ပြုတဲ့အကြောင်းအစ္စရေးကကြေညာလိုက်တာကိုတုံ့ပြန်အနေနဲ့ခုလိုလွတ်ပေးတာဖြစ်ပုံရတယ်လို့လည်းယူဆကြပါတယ်။အခုလွတ်ပေးတဲ့6ယောက်ဟာမတ်လအစောပိုင်းမှာပြီးဆုံးမဲ့အပြစ်ရပထမအဆင့်ရဲ့နောက်ဆုံးအထုပ်လည်းဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ကဖမ်းထားတဲ့ဒဇာက80ရှိနေသေးပြီးတဝက်ကအသက်ရှင်နေတယ်လို့ယုံကြည်ကြပါတယ်။အခုဒီဟာမတ်ကဒဇာက24ယောက်အစ္စရေးကပါလက်စတိုင်းအချင်းသား1000ကျော်လွတ်ပေးခဲ့ပြီးဖြစ်ပါတယ်။တိုက်ခိုက်တာတွေတာရှည်ရဆက်ပြီးအစ္စရေးတပ်တွေအပြည့်အဝရုပ်သိမ်းသွားရင်ကျန်တဲ့ဇာကတွေကိုဟာမတ်ကလွတ်ပေးမယ်လို့ဟာမတ်အဖွဲ့ကပြောထားပါတယ်။အစ္စရေးကလည်းဟာမတ်အဖွဲ့ကစစ်တပ်ဖြစ်ဒါမှမဟုတ်အုပ်ချုပ်ရေးမှာပါဝင်ပတ်သက်နေတာမဖြစ်ရဘူးလို့ပြောထားပါတယ်။ဒါတွေကိုဒုတိယဆင့်မှာခက်ခဲခဲခဲဆွေးနွေးကြရအောင်မှာဖြစ်ပါတယ်။